မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါ်အောင်ဆန်းစုကြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်တုံးသက်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။အစိုးရနဲ့အပြစ်ခတ်ရက်စဲပြီးဒိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်ဆေဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ25ရက်နဲ့26ရက်နေ့မှာအွန်လိုင်းကနေအစည်းအဝေးလုပ်ပါတယ်။အစည်းအဝေးမှာညီညာရေးနဲ့ပတ်သက်ပြီးရှေ့အကောင့်တွေပေါ်မဲ့လုပ်ငန်းတွေကိုဆွေးနွေးတဲ့အပြင်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလည်းဝမ်းမြောက်ဂုဏ်ယူကြောင်းတဝန်လွှာပို့ပါတယ်။တဝန်လွှာထဲမှာသူတို့တိုင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့လည်းရေရှည်တည်တံ့ခိုင်မြဲတဲ့ညီညာရေးရရှိရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတိဆောက်ရေးအတွက်မကြာခင်အသစ်ဖွဲ့စည်းမဲ့အစိုးရနဲ့အတူနိုင်ငံရေးဂရိကဝတ်ခိုင်မာစွာနဲ့ကြိုးပမ်းတိဆောက်သွားမဲ့အကြောင်းဖော်ပြထားပါတယ်။ပြောရရင်2016အစိုးရအာဏာရလာစဉ်ကတည်းကညီညာရေးလုပ်ငန်းကိုဥဆောင်ကောင်ထယ်ဖော်ခဲ့တဲ့ NLD အစိုးရအနေနဲ့လာမယ့်အနာဂတ်ကာလမှာလည်းညီညာရေးလုပ်ငန်းတွေကိုဆက်ပြီးအကောင်ထယ်ဖော်သွားရမယ့်သဘောပါ။ဒါပေမဲ့လည်းရှေ့ပိုင်း၄နှစ်ခွဲကျော်ကာလ NLD ဥဆောင်အကောင်ထယ်ဖော်ခဲ့တဲ့ညီညာရေးလုပ်ငန်းစဉ်မှာအာဏာချုပ်တွေအများကြီးရှိနေတာတွေးမြင်ကြရတဲ့အပြင်ဝေဖန်မှုတွေလည်းကြေကြေပြတ်ပြတ်ရှိနေပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့သူတို့အကောင့်ထဲပေါ်ခဲ့တဲ့ငင်းကြဲရေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတာကစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတစ်ခုပါ။
အရင်ဆင်အာနာရှင်ခင်အလွန်သမဏဦးသိန်းစိန်အစိုးရလက်ထက်ကစားတိုင်းနာလက်နက်ကင်တွေနဲ့အပြစ်ခတ်ရစဲရေးငင်းကြဲရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးလက်တွေ့ကြတဲ့ချီးကပ်မှုတွေနဲ့စပြီးအကောင့်ထဲပေါ်ခဲ့တာတွေ့ရပါတယ်။သမိုင်းဝင်နဲ့အပေးယူအလျှော်အတင်းတွေလုပ်နိုင်ခဲ့လို့နှစ်ဖက်သဘောတူတဲ့ NCA စာချုပ်ကြီးရရှိခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာနဲ့ပဲတကယ်လက်မှတ်ထိုးတဲ့အချိန်ကျမှအစိုးရနဲ့တက်မတော်ဘက်ကကိုကန့်တအောင်ပလောင်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့တွေကိုပါဝင်ခွင့်မပေးတာကြောင့်လက်နက်ကင်ရှစ်ဖွဲ့နဲ့ပဲလက်မှတ်ထိုးခဲ့ရတဲ့အခြေအနေရောက်ခဲ့ပါတယ်။နောက်ပိုင်းလုပ်ငန်းစဉ်တွေကိုတော့ NLD အစိုးရကဆက်ပြီးတာဝန်ယူခဲ့ရတဲ့သဘောပါ။NLD အစိုးရစပြီးတာဝန်ယူရစဉ်ကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်ပြီးအပိုင်း၃ပိုင်းရှိနေတာတွေ့ရပါတယ်။တပိုင်းကတော့ NCA အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးတိုးတက်မှုရအောင်လုပ်ဖို့နောက်တပိုင်းကတိုက်နေခိုက်နေစေကချင်ကိုကန့်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့တွေနဲ့ပထမအဆင့်အပြစ်ခတ်ရစဲအောင်လုပ်ဖို့နောက်ဆုံးအပိုင်းကတော့တိုက်ခိုက်နေတာလည်းမရှိသဘောတူညီချက်တစုံတရာလည်းမရသေးတဲ့ဝမိုင်လာကီနီ SSPP SSA ရှမ်းတပ်ဖွဲ့တွေ NCA စာချုပ်ထဲပါဝင်လာဖို့စ조사ညှိနှိုင်းရတာဖြစ်ပါတယ
်။လေနစ်ခွဲတာကာလနေကုန်ချုပ်ကြည့်လိုက်တဲ့အခါငင်းကြဲရေးလုပ်ငန်းစဉ်ကြီးလုံးဝပြည့်စည်မသွားဘူးရှိနေသေးတယ်။ရှေ့ကိုဆက်ပြီးသွားနေသေးတယ်ဆိုုံကလွဲလို့ NLD အစိုးရအနေနဲ့အပိုင်း၃ပိုင်းလုံးမှာပြောပလောက်တဲ့အောင်မြင်မှုရခဲ့တာမတွေ့မမြင်ကြရပါဘူး။အပြစ်ရထားတဲ့အဖွဲ့တွေနဲ့လည်းနားလည်မှုလွဲကာလကြာရှည်ဆွေးနွေးမှုရပ်ဆိုင်တိုက်နေခိုက်နေတဲ့အဖွဲ့တွေနဲ့လည်းတိုက်နေခိုက်နေစေ NCA မထိုးတဲ့အဖွဲ့တွေကလည်းငကိုအတိုင်းသူ့ဖာသာသူရက်တီမြဲနေမြဲတိုင်းပဲတွေးမြင်ရလို့ဖြစ်ပါတယ်ဒီလိုအောင်မြင်မှုမရတာမှာတပ်မတော်ဘက်ကပိုပြီးသဘောထားတင်းမာလာလို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းညှိနှိုင်းရခက်ခဲနေလို့ဆိုတဲ့ပြဿနာတွေအပြင် NLD အစိုးရကိုယ်တိုင်ကအားနည်းချက်တွေအများကြီးရှိနေတာတွေးမြင်နိုင်ပါတယ
်ပထမအဆုံးအားနည်းချက်ကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလအထိငင်းကြဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစိတ်ဝင်စားမှုအားနည်းတာကနေအခြေခံပါတယ်။အဲ့ဒီအချိန်သမရဦးသိန်းစိန်ကခန့်အပ်တဲ့အဖွဲ့ကငင်းကြဲရေးကိုဥဆောင်အကောင့်ထဲပေါ်နေချိန်မှာအတိုက်ခံဖြစ်နေတဲ့ NLD ပါတီဘက်ကဘယ်သူတဦးတယောက်ကမှစိတ်ဝင်တစားပါဝင်တာပူးပေါင်းတာလေ့လာတာမရှိခဲ့ပါဘူး။ဒီအတွက်လည်း NLD ပါတီဟာအာဏာရလာချိန်အထိငင်းကြဲရေးလုပ်ငန်းစဉ်မှာဘသူတွေကဘာတွေစ조사ထားပြီးဘာတွေအကောင့်ထွေပေါ်ထားတယ်တိုင်းသားအဖွဲ့အစည်းအသီးသီးရဲ့မတူညီတဲ့တုံ့ပြန်မှုတွေကဘလို့ဘာအခက်ခဲကြုံခဲ့ရတယ်ဘယ်အဆင့်ရောက်နေပြီလဲဆိုတာကောင်းကောင်းမသိခဲ့ကြပါဘူးဒီထက်ပိုအရေးကြီးတာက NLD ဟာအတိုက်ခံကာလမှရောအစိုးရဖြစ်ပြီးတဲ့ဒီကနေ့အချိန်ထိတိုင်းပြည်ကို Federal Democracy နိုင်ငံအဖြစ်တည်ဆောက်မယ်ဆိုတဲ့အကြမ်းဖျင်းပြောဆိုမှုကလွဲပြီးဘလို့ Federal မျိုးတည်ထောင်မယ်အာဏာခွဲဝေမှုကိုဘယ်လိုလုပ်ကြမယ်လက်နက်ကိုင်တပ်ဖွဲ့တွေကိုဘယ်လိုစီမံမယ်တရားစတာခွဲဝေမှုကိုဘယ်လိုစဉ်းစားမယ်စသဖြင့်တိတိကျကျချမှတ်ထားတဲ့ကိုပိုင်မူဝါဒတည့်ရက်လည်းရှိမနေပါဘူး နောက်ထပ်အရေးကြီးတဲ့အားနည်းချက်ကြီးတစ်ခုကတော့အစိုးရဖွဲ့ခေါင်းဆောင်ဖြစ်လာတဲ့ဒေါက်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုအကောင့်ထဲဖော်မဲ့ညှိနှိုင်းရေးမှုကြီးအဖြစ် NLD ပါတီရဲ့တစ္ဆာရှိလူဟောင်းတယောက်လည်းဖြစ်သူ့ရဲ့မိသားစုဆရာဝန်လည်းဖြစ်တဲ့ခွဲစိတ်ကူဆရာဝန်ကြီးဒေါက်တာတင်မျိုးဝင်းကိုတာဝန်ပေးအပ်လိုက်ခြင်းပါပဲ။ငြိမ်းချမ်းရေးကောင်ထဲဖော်မှုမှာဒေါက်ဆန်းစုကြည်ပြင်အရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးတည်ဆောက်ရေးတိုင်းရင်းသားတွေနဲ့ဆက်ဆံရေးကိစ္စတွေမှာအတွေ့အကြုံရှိသူနီးစပ်သူတယောက်မဟုတ်တဲ့အပြင်အဲ့ဒီတာဝန်ကိုအချိန်ပြည့်တာဝန်ယူနိုင်ခြင်းလည်းမရှိတာတွေ့ကြရပါတယ်။လင်းနစ်ခွဲကြညီကုန်းချုပ်ကြည့်တဲ့အခါဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အနေနဲ့မေမေရရအောင်မြင်မှုရအောင်စွမ်းဆောင်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုအရေးကြီးတဲ့တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယုံကြည်မှုကိုလည်းရယူမပေးနိုင်ခဲ့ပါဘူး။ဒါပြင်ငင်းကြဲရေးဖော်ဆောင်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုပေးရတဲ့ NRPC လိုအဖွဲ့ကလည်းဒေါက်ဆန်းစုကြည်ရဲ့ချိုးချံချွေတာရေးလမ်းစဉ်အောက်မှာဤပညာထောက်ကူပေးမဲ့သူတွေကိုစူးစီးဖွဲ့စည်းနိုင်မှုမရှိတဲ့အပြင်လုပ်ငန်းကောင်ထယ်ဖော်မှုတွေကိုလည်းကောင်းကောင်းကူညီစွမ်းဆောင်ပေးနိုင်တာမတွေ့မြင်ကြရပါဘူး
။ရွက်ဝဲမှာအနိုင်ရပြီးလာမယ့်၅နှစ်တာကာလငင်းကြဲရေးကိုဆက်ပြီးဦးဆောင်ကြိုးပမ်းရမယ့်ဒေါက်ဆန်းစုကြည်အနေနဲ့ကုန်လွန်ခဲ့တဲ့အချိန်တွေကိုပြန်လှည့်ကြည့်ပြီးရင်ကြဲရေးကောင်တဲ့ဖော်မှုလုပ်ငန်းဆောင်တာတွေဥဆောင်သူတွေရဲ့အခန်းကဏ္ဍတွေထောက်ကူမဲ့အဖွဲ့ပြဿနာတွေကိုပြန်ပြီးဆန်းစစ်သင့်ပါတယ်။ဒါတွေကိုဆန်းစစ်ပြုပြင်ပြောင်းလဲတာတွေမလုပ်ဘဲနဲ့တော့လာမယ့်အနာဂတ်ကာလရင်ကြဲရေးလုပ်ငန်းစဉ်တွေအောင်မြင်တိုးတက်မှုရလာလိမ့်မယ်ဆိုပြီးတစ်ထစ်ချမျှော်လင့်လို့တော့ရတယ်ပဲဖို့ကြောင်းပါ။